ုတ်ကဲ့အလို့တင်းတောက်ကိုပါကြီးတိတ်ဆုံမှုနဲ့ပတ်သက်ပြီးတော့တရားဥပဒေအတိုင်းစစ်စစ်ပေးဖို့နောက်အမှုကိုအမှန်အတိုင်းထုတ်ပြန်ပေးဖို့ဆိုပြီးတော့မိသားစုတွေနဲ့ဒီမိုကရေစီအင်အားစုတွေကတောင်းဆိုနေတာတွေရှိပါတယ်ရှင်။ဒါနဲ့ပတ်သက်ပြီးတော့အစိုးရရဲ့သဘောထားဘယ်လိုရှိပါလဲသိချင်ပါတယ်ရှင်
။ပထမတစ်ချက်ကတော့ဗျာအလို့တင်းတောက်ဆိုတဲ့အသုံးနှုန်းကိုတော့ကျွန်တော်လောဆယ်မတုံးနိုင်သေးပါဘူး။ဘာဖြစ်လို့ဆိုတော့အဲ့ဒါကတင်းတောက်ဖြစ်တယ်မဖြစ်ဘူးဆိုတော့ကိစ္စတွေကျွန်တော်တို့အငင်းပွားစရာတွေရှိနေကြမှာလို့ခင်ဗျားကြော်တဲ့အတွက်သတင်းတော့ဆိုတော့ဒီကလုံးကိုတော့ကျွန်တော်တို့လက်မခံနိုင်သေးပါဘူး။ဒါပေမဲ့အဲ့ဒါဒုတိယသမ္မတော်က PSC မှာထိန်းသိမ်းထားတဲ့အချိန်မှာတည်ဆုံသွားခဲ့လို့ရှိရင်ဘုရားမဲ့လုံထုံးလုံးကြီးသမ္မတော်ဥပဒေနည်းဥပဒေမှာပြဋ္ဌာန်းပြီးသားရှိပါတယ်။အဲ့ဒါကြောင့်မလို့သမ္မတော်အနေနဲ့အဲ့ဒီဥပဒေနည်းဥပဒေမှာပြဋ္ဌာန်းချက်တွေအတိုင်းအဲ့ဒီ DGB ကဘိုးကြီးဆင့်ရှိသူတို့တော်ထားတဲ့ကျွန်တော်တို့ပြောနေတဲ့ကိုအောင်ကျော်နိုင်ရဲ့တည်ဆုံမှုနဲ့ပတ်သက်ပြီးတော့မှစုံစမ်းစစ်ဆေးရေးခုံရုံးတစ်ခုဖွဲ့ပြီးတော့ဆောင်ရွက်နေပါတယ်။အဲ့တော့ကျွန်တော်တို့အနေနဲ့ကတော့စုံစမ်းစစ်ဆေးရေးခုံရုံးရဲ့တွေ့ရှိချက်ရမှာပဲကျွန်တော်တို့မှတ်ချက်ပေးနိုင်ပါမယ်။အခုချိန်ကျတော့မှတ်ချက်မပေးနိုင်သေးပါဘူး
။ DKBA ဘက်ကတရားဝင်ညင်းတာရှိပါတယ်ရှင်။သူတို့နဲ့ဒီကိုပါကြီးကပတ်သက်မှုမရှိဘူးဆိုပြီးတော့ပြောတာတွေ့ရပါတယ်ရှင်။ဆိုတော့အခုတက်မတော်ကထုတ်ပြန်ချက်နဲ့ကွဲလွဲမှုတွေကဘာကြောင့်ဖြစ်ရတယ်လို့ဝန်ကြီးပြောနိုင်ပါလဲရှင်
။ DKBA ကဘာကြောင့်သူတို့ကမဟုတ်ဘူးလို့ညင်းနေတော့မသိဘူးဗျာ။ဒါပေမဲ့ကျွန်တော်စီမှာကသူ့မိတဲ့အချိန်မှာအဲ့ဒါ DKB ရထုတ်ပြထားတဲ့စာရွက်စာတမ်းတွေကြားရရှိတယ်။အဲ့တော့အဲ့ဒီလူကနေတာကကျွန်တော်ဘက်မှာမနေဘူးမဲဆောက်မှာနေတာဖြစ်တယ်။နော်။နောက်ကသူနဲ့သူ့ပုံမှာကျွန်တော်တက်မတော်ရဲ့အခန်းလေးကိုရေးထားတဲ့စာရွက်တွေတွေ့တယ်။ဒီလိုထောက်ထားပြီးကြောက်တက်မတော်ကသူ့ DKB ရဘူးကြီးဆက်ချစ်သူဆိုတော့ကျွန်တော်ထုတ်ပြနေတာဖြစ်ပါတယ်။အဲ့တော့ဒီချက်ကများတို့ပြောတဲ့ချက်လက်တွေအားလုံးကိုစုံစမ်းစစ်ဆေးကော်မရှင်ကကော်မတီကပြန်ပြီးတော့မှပြန်ပြီးတော့အကုန်လုံးပြန်စုံစမ်းစစ်ဆေးအတည်ပြုမှာပါ။
ဟုတ်ကဲ့အခုကိုပါကြီးကိုဖမ်းဆီးပြီးတော့မှရက်ပေါင်း20လောက်ကြာမှသတင်းထုတ်ပြန်တဲ့ပုံမှာလဲတော်တော်လေးကိုဝေဖန်တာတွေတွေ့ရပါတယ်။ဘာကြောင့်အခုလိုသတင်းထုတ်ပြန်ဖို့နှောင့်နှေးရတာပါလဲရှင်
။ဟုတ်ကဲ့ကျွန်တော်တို့ကတော့ရှေ့တန်းမှာတပ်မတော်ရဲ့ထုံးစံရတော့ရှေ့တန်းမှာကျွန်တော်ရန်သူတို့မဟုတ်ရန်သူငယ်ဆက်နွယ်တွေဆိုမတင်ငါသူတယောက်ကိုဖမ်းဆီးရမိတယ်။ဖမ်းဆီးရပြီးတော့ထိမ့်သိမ်းထားတဲ့အချိန်မှာအဲ့ဒါထွက်ပြေးဖို့ကြိုးစားလို့ပြစ်ခတ်တယ်ဆိုတော့ဖြစ်စဉ်မျိုးဖြစ်လို့ရှိရင်တပ်မတော်ရဲ့ကိုကဲမှုလမ်းကြောင်းတိုင်းမှာသူကဆက်စစ်တင်ပို့တာပေါ့နော်။အဲ့တော့သက်ဆိုင်ကျွန်တော်နားလည်တော့သက်ဆိုင်ရဲ့တက္ကသိုလ်ဖြစ်စီရင်ဖြစ်ဖြစ်ချင်းပဲအချိန်နဲ့တပြေးညီပဲသက်ဆိုင်ရဲ့ဆင်းစင်ကိုကျွန်တော်သတင်းပို့ခဲ့တယ်။သူကိုကဲမှုဆင်းတဲ့သတင်းပို့လာတော့အချိန်နဲ့တပြေးညီသူတို့ပို့ထားတာရှိတယ်လို့ကျွန်တော်သိပါတယ
်။ဒီတင်မှုတေကင်းဖြစ်စဉ်နဲ့ပတ်သက်ပြီးတော့မိသားစုကအမှုဖွင့်ထားတာရှိပါတယ်။ဝင်ကြီးတို့အစိုးရအနေနဲ့ရောဒီဘလောက်ထိပူပေါင်းဆောင်ရွက်ပြီးလုပ်ပေးမှာပါလဲ။မိသားစုခြေနဲ့လောက်အမှုမှန်ပေါ်ပေါက်အတွက်ဘလို့ဆောင်ရွက်ဖို့ရှိပါလဲရှင့်
။ကျွန်တော်တို့ကတော့အဲ့ဒီလိုမျိုးရေးပြောင်းရေးဆိုးဆန်းပေါ်ကြည့်တဲ့ကြည့်သူတွေမြန်မာနိုင်ငံရေးသက်ဖို့တိုင်ကြလာရင်အားလုံးကိုတပြေးညီဆောင်ရွက်ပေးပါမယ်ဘလို့မလို့ကျွန်တော်ဥသာပေးလုပ်တယ်ဘလို့မလို့ခြံနာဆိုတာမရှိဘူးအဲ့တော့ဟိုကိုပါကြီးဖြစ်တဲ့ကြောင့်မလို့ဥသာပေးလုပ်ပေးကြလည်းမရှိပါဘူးဥဒေကတမတ်တဲ့ခန်းစားခွင့်တွေတိုင်းပေးရတဲ့ခွင့်ရေးတွေတိုင်းကျွန်တော်အားလုံးပြည့်ဝရအောင်လုပ်ပေးပါမယ
်ဟုတ်ကဲ့ကိုပါကြီးကိစ္စနဲ့ပတ်သက်ပြီးတော့ရန်ကုန်မန္တလေးမှာအခုဆလုံရှားမှုတွေပေါ်ပေါက်လာပါတယ်ဒီပြဿနာတွေပေါ်ရောဝင်ကြည့်ဘလို့မြင်ပါလဲရှင်
ကျွန်တော်တို့ကတော့ဗျာနံပါတ်1ကတော့ခင်ဗျားတို့ကျွန်တော်ပြောသလိုပဲသတင်းတော့ဖြစ်ချင်းဆိုတဲ့ကိစ္စတို့တော့ပေါ်ထုတ်နိုင်မှုကျွန်တော်ဆောင်ရွက်နေတယ်။အဲသက်ဆိုင်တဲ့မိသားစုကလာပြီးတော့ဥပဒေရတိုင်ကြလို့ရှိရင်ဥပဒေရနိုင်ငံသားတယောက်ရတဲ့ရတဲ့ခွင့်ရရနိုင်အောင်ကျွန်တော်လုပ်ပေးမယ်။အဲကျွန်တော်ဘယ်သူမှကျွန်တော်ကခွဲခြားဆက်ဆံရလဲမလို့ဘူး။အဲ့လိုမျိုးရန်ကုန်မန္တလေးမှာဆန္ဒပေါ်ထုတ်တာရှိနေလို့ဥပဒေရကြုံလို့ပြီးတော့ညနေသားပေးစီရလဲကျွန်တော်မလို့ပါဘူး
။ကျေးဇူးတင်ပါတယ်ဝင်းကြီးရှင်
။ဟုတ်ပါပြီ။